อันนี้ก็พุทธมัสสวาโกไรปริปสันเตยอัธุปงกายกายอนุปัสสีอุเหติยุคกายอปองหวายุคกายอปองหุปามาชุเลชื่อได้อเล่ชื่อกาနေရမယ်ဆိုတော့အဲ့ဒီယုတ်ကာယတွေကသူတို့မှာကိုစီကိုစီပေါ့လေသဘာဝလက္ခဏာတွေရှိတယ်လို့အများဆိုင်တဲ့လက္ခဏာတွေလည်းရှိပါတယ်ကိုစီလက္ခဏာနဲ့တူညီလက္ခဏာတွေပါကိုစီလက္ခဏာဆိုတာကတော့ပထဝီယုတ်ယုတ်ပေါင်းမှာယုတ်ကာယမှာခင်မာတဲ့သဘောပျော်ပြောင်းနုညံ့တဲ့သဘောပေါ့လေပျော်ပြောင်းညှင့်ညောတဲ့သဘောပေါ့ဒီသဘောတွေရှိတယ်အာဘောမှာဆိုရင်ဆွဆွတွဲခဲတဲ့သဘောဒီသောမှာဆိုရင်ပူနွေးအေးတဲ့သဘောဝါယောမှာဆိုရင်တောင်တင်းလှုပ်ရှားတဲ့သဘောကိုစီကိုစီလက္ခဏာလေးရှိတယ်။အဲဒီကိုစီကိုစီရှိရဲ့ရုပ်အစုအဝေးတွေမှာဘုရားမြတ်စွာကနောက်ထပ်အမှတ်သားလေးတစ်ခုမိန့်ကြားထားတာရှိပါတယ်။သူတို့ဟာအကြောင်းတိုက်ဆိုင်လို့ပေါ်ပေါက်လာတဲ့တရားတွေဆိုတော့ဖြစ်ပေါ်ပြီးပေါ်တဲ့အတိုင်းတည်နေဘူးတဲ့ပေါ်ပြီးတော့ပြောက်ွယ်သွားတာရှိပဲတဲ့ဒါကြောင့်သူတို့ကအနိစ္စတရားတွေလို့လည်းဒီလိုဆိုရတယ်အနိစ္စဓမ္မလို့လည်းဆိုထားပါတယ်ပြောက်ွယ်သွားတယ်ဆိုလို့ရှိရင်ပြောင်းလဲသွားတယ်ဆိုလို့ရှိရင်လိုအပ်တဲ့ကောင်းတဲ့စီရင်တဲ့တော့မပါဘူးမကောင်းတဲ့စီရင်တဲ့ပဲပါလာတယ်ဒါမှမဟုတ်သူဒုက္ခလို့လည်းသတ်မှတ်ပါတယ်အဲဒီလိုပြောင်းလဲပြီးတော့မကောင်းပဲဖြစ်နေတာတွေဟာတစုံတစ်ယောက်တစ်ခုရှင်ရဲ့အလိုချက်ဖြစ်ရတာလည်းမဟုတ်ဘူးသူ့သဘာဝတိုက်သူဖြစ်နေတာပြက်သွားတာပဲအဲဒီယုတ်တရားအပေါင်းဟာလည်းပဲယုတ်တရားအပေါင်းဟာလည်းပဲชีวะอัตตะမဟုတ်ဘူးอนัตตะပဲသူတို့မှာလည်းပဲชีวะอัตตะမရှိဘူးอนัตตะชีวะอัตตะမဟုတ်လို့อนัตตะชีวะอัตตะလည်းမရှိလို့อนัตตะဖြစ်တယ်သူတို့ကိုယ်တိုင်လည်းပဲအများကထင်းနေတာကတော့တင့်တယ်လည်းလှပတယ်အစီအပြေတယ်ထင်းနေမယ်လို့အမှန်ကတော့မတင့်တယ်မဖွဲရအရှင်မြေပြည်တော်ကြီးပဲဆိုတာမြတ်စွာဘုရားဒီလိုသတ်မှတ်ပါတယ်ဆိုလိုတာကတော့ကိုစီကိုစီရှိကြတဲ့ရုပ်အစုကာယမှာအသီးအသီးကိုစီလက္ခဏာလေးရှိတယ်လို့တီးကြအများနဲ့ဆိုင်တဲ့အနေစမမြဲတာမြဲတဲ့သဘာဝလည်းရှိတယ်ဒုက္ခဆင်းရဲတဲ့သဘာဝမကောင်းတဲ့သဘာဝလည်းရှိတယ်ကိုယ်တော်တိုင်မဖြစ်တဲ့အနတ္တသဘာဝလည်းရှိတယ်။အဆုဘမတင့်တယ်မဖွဲရအရှင်းမပြေတဲ့သဘာဝလည်းရှိတယ်။အဲ့ဒီလိုလည်းပဲထပ်ဆင်ပြီးတော့မြတ်စွာဘုရားကမိတ်ကြားထားပါတယ်။လူတွေကလည်းပဲအများစုလူတွေကလည်းပဲအဲ့ဒီရုပ်အစုကာယမှာအတိအသည့်သဘာဝလက္ခဏာမသိတဲ့အပြင်ပြောင်းမြန်ပေါ့လေသိကြတာလေနေစာကိုနေစာလို့ငရုပ်ကကြီးရုပ်ဖြစ်လာသလိုလိုမနည်းရယုတ်ကပဲအခုနေအခုအထိရှိနေသလိုလိုငငရယုတ်ကပဲအခုအထိရှိနေသလိုလိုလွန်ခဲ့တဲ့နိုင်ပိုင်းဖြစ်ပေါ်သွားတဲ့ယုတ်တရားတွေကအခုအထိအဆက်ရှိနေသလိုလိုမနေ့ပိုင်းနေ့ကဖြစ်သွားတဲ့ယုတ်တိလည်းအခုအထိရှိနေသလိုလို စိတ်ကမဲ့အနေပဲဖြစ်နေတဲ့ယုံနာတရားတွေလည်းပဲနောက်စိတ်ကမှလည်းစိတ်ရှိနေတယ်လို့အဲ့ဒီလိုလည်းပဲနှိစ္စလို့ပြောရတယ်လေကောင်းတယ်လို့လည်းထင်တယ်ကိုယ်လိုတိုင်းဘာမှစုဖြစ်တယ်လို့လည်းဒီလိုထင်တယ်ကိုယ်ထဲမှာပရမတ္တကြီးရချပေးလိုက်တဲ့ជីវအတ္တအဲ့ဒီជីវအတ္တဟာအလိုတိုင်းမြင်ဆိုလို့ရှိရင်သူကသူနဲ့ပဲမြင်တာအကျနာစာထိတွေ့သူနဲ့ပဲအကျနာစာထိတွေ့ဆိုတာပေါ့အဲ့ဒီပုံမှာသူကအုပ်ချုပ်ထားတယ်သူ့အလိုတိုင်းဖြစ်တယ်ဒီလိုပဲထင်တယ်ကောင်းစားချမ်းသာတယ်လို့အဆင်ပြေတယ်လို့ဒီလိုလည်းပဲထင်တယ်အစွဲကနားနေတယ်ဖိုးနုကရဘဝတရားထားပါတော့အခုဘဝမှာပဲအစွဲကနားနေတာပဲမွေးတဲ့အချိန်ကစပြီးတော့အသက်အစိတ်ထိဆိုဆိုအသက်အသက်အစိတ်ထိလုံးလုံးကိုစွဲနေတာ50ဆိုလို့ရှိရင်50စာစွဲနေတာ90ကျော်ဆို90ကျော်အစွဲရရှိအစွဲရနားနေတယ်ဒီတော့အစွဲနားနေတာကိုအဲ့ဒီအစွဲတွေပျောက်ဖို့ဆိုတာအစွဲတွေပျောက်ပြီးတော့အစွဲတွေကျပြီးတော့အမှန်ကိုသိဖို့ဆိုတာတော်ရုံတိုင်ရုံစွမ်းအားနဲ့မရနိုင်ပါဘူးဒီတော့မမျက်စိရဲ့သဘောပဲခေါ်တဲ့ယုတ်ကာယပေါင်းမှာအဲ့ဒီအနေနဲ့ထင်းအောင်မြင်းအောင်လို့ရှုတဲ့အလေးအထားပြုတဲ့အခါမျိုးမှာအခုပြောခဲ့တဲ့စွမ်းအားတတိတွေထည့်ပြီးတော့ရှုရမယ်ဆိုတာပေါ့လေပြင်းပြင်းထန်ထန်အထောက်အပံ့နေနမအေးစစ်စစ်လုပ်လို့မရဘူးအမနာကိုစွဲမြဲတဲ့တတိလက်ရှိရမယ်မလွတ်တော့မှတ်နိုင်ရမယ်မလွတ်တော့မှတ်နိုင်ပြီဆိုလို့ရှိရင်မှတ်မိရအောင်မှာစိတ်ဆူဆီးမှုရပြီးတော့တိကိုတိမှာမတိပဲမနေဘူးဆိုတာပေါ့လေနော်အဲ့ဒီအင်အားကြီးထည့်ရမယ်အဲ့ဒီအင်အားကြီးထည့်ဖို့ရအတွက်မလေးကအတ္တပိသံဘာကျန်တော့စတိမာဆိုတာပါလေအဲ့ဒီစကားလေးနည်းနည်းစထားပြီးတော့အချိန်စီသွားတာနဲ့ဖြတ်လျက်ပါတယ်ဒီနေ့အဲ့ဒီစကားကိုစာတုနဲ့လက်တွေ့ပေါင်းဆက်ပြီးတော့ရှင်းလင်းတင်ပြပါမယ်ရုပ်ပေါင်းကာယမှာအဲ့ဒီလိုအတ္တပတတိသမာဓိပညာစွာရီပေါ့လေသူတဘာဝလက္ခဏာလည်းပဲမြင်ကိုစီလက္ခဏာလည်းမြင်ပြီးတော့အများနဲ့ဆိုင်တဲ့တူညီလက္ခဏာလည်းမြင်အောင်လို့ရှုနိုင်လို့ရှိရေကာနုပဿနာခေါ်တယ်လို့ထို့တူပဲကောင်းဆိုးခံစားမှုဝေဒနာအာယဝတိမှုစိတ်အခြားအထွေတွေယုံနာသဘောတရားတွေပုံမှန်လည်းပဲဒီတိုင်းပဲကိုစီကိုစီလက္ခဏာရှိတယ်လို့ခုနအနေဆက်အစရှိတဲ့အများစင်အမိတွေလည်းပဲအတီးတီးရှိပါတယ်ဓမ္မအဲ့တော့သူတို့ပေါ်စေရှုရင်လည်းကာယကိုရှုလို့ရှိရင်ကာနုပဿနာဖြစ်တယ်လို့ဝေဒနာရှုလို့ရှိရင်ဝေဒနာနုပဿနာစိတ်ပေါ်တိုင်းရှုလို့ရှိရင်စိတ်တနုပဿနာစိတ်တနုပဿနာအခြားသဘောထွေရာတွေပေါ်တိုင်းရှုလို့ရှိရင်လည်းပဲဓမ္မနုဝဆနာဖြစ်တော့တာပါပဲ။လောကီတရားတွေဆိုလို့ရှိရင်အကုန်လုံးရှုကောင်းတဲ့တရားတွေကြီးပါပဲ။လောကုတ္တရာတရားသာရှုလို့မဖြစ်တာ။နိဗ္ဗာန်တရားတစ်ခုသာပဲမမျက်စိရဲ့သဘောပဲခေါ်တဲ့ဆန့်ကျင်ပဲပေါ့ဒီနိစ္စသုခအတ္တအနေနဲ့အဲ့ဒါလိုမိကြထားပါတယ်ဓမ္မအဲ့တော့သူတော့ဒီလိုရှုလို့တော့မရပါဘူးနိဗ္ဗာန်တော့ခြံထားရပါတယ်ရှုခွက်ကရှုခွင့်ရနေပြီးတော့ဖယ်ထုတ်ထားရပါတယ်ခြံတဲ့လောကီရုပ်အစုဝေးနဲ့နာအစုဝေးတွေမှသမျှတော့ကိုယ်နဲ့ဆိုင်တဲ့ကိုယ်မှပေါ်တဲ့ဟာတွေဆိုရင်အကုန်လုံးရှုခွင့်ယူပါပဲရှုခွင့်ကျရည်တွေကပွားလေပွားလေပေါ်လာတဲ့ရှုွက်ကလေးတွေကို မလွတ်အောင်ပေါ့လေအားဆိုင်ပြီးတော့ဆွဲမြဲစွာရှိလို့ရှိအောင်မှစိတ်ကလေးစိုက်ကြပြီးတော့တဘာဝလက္ခဏာနဲ့ခုနမမြဲခြင်းအဆရှိတဲ့သဘောတရားတွေကိုပေါ့လေရှုနိုင်လို့ရှိရင်စတိပဋ္ဌာနအနုပါစနာဖြစ်တာကြီးပါပဲအဲ့ဒီနာနေယုတ်တရားတွေဟာဟောင်းပြက်အတ္တဆက်ယခုပင်ဖြစ်ပြီးတဲ့ယခုပင်ပြစ်တာမဟုတ်လို့မြတ်စွာဘုရားအတူချုပ်ပြီးတော့အနိစ္စဒုက္ခအနတ္တညီပုံလေးပြောထားပါတယ်မိကြထားပါတယ်ယတနိစ္စတန်ဒုက္ခနဲ့ယာချင်းယုတ်တရားစုနာတရားစုသည်အနိစ္စဖြစ်ပေါ်ပြီးကွဲပြုတ်သွားတာမဟုတ်လို့အနိစ္စဖြစ်ခဲ့တယ်အဲ့ဒီအနိစ္စမြည်တဲ့တရားတည်ပလျင်တတနုခံဒုက္ခပါပဲတဲ့မကောင်းတာပါပဲတဲ့ဟုတ်တယ်ပစ္စည်းတဲ့ပစ္စည်းရတော့ဘယ်ကောင်းတဲ့စီရင်လဲသွင်းမလဲယံဒုက္ခတတနာတာယံမမြဲဘူးဆိုတဲ့စီရလို့ဆိုရတဲ့ယုံနာစုသည်ဒုက္ခစီရတန်ထုယုံနာအစုဤအနတ္တကိုယ်တိုင်ကလည်းအတ္တမဟုတ်ဇီဝအတ္တမဟုတ်သူတို့မှလည်းပဲជីវအတ္တမရှိအနတ္တပါပဲဆက်ဆိုပြီးအတူချုပ်ပြီးတော့မိကြထားပါတယ်လူတယောက်တည်းမှာနာမည်သုံးကြီးမှတ်ထားတယ်လို့ပေါ့ယုံနဲ့နံတရားတွေမှာသူတို့ကိုယ်စီကိုယ်စီလက္ခဏာလေးတွေရှိတယ်လို့အများနဲ့ဆိုင်တဲ့အနိစ္စဒုက္ခအနတ္တဆိုတဲ့နာမည်ရသုံးနာမည်တော့အပူရှိပါတယ်ဒီတော့ဒီစကားထောက်လို့ရှိရယုံနာတရားတွေဟာအနိစ္စဆိုတော့လည်းသူပဲဒုက္ခဆိုတော့လည်းသူပဲအနတ္တဆိုတော့လည်းသူပဲတော့အပူထည့်ထားလိုက်သည်အတုပမကောင်းတာဆိုတော့လည်းပဲသူတို့ပဲတော့အထူးအဖြစ်တော့ယုတ်တရားပေါ်မှာသာအဆုဘလို့ဒီလိုအဲမိကြထားပါတယ်နောက်တိုင်းဆိုရစကားတစ်ခုမှာတော့ဒီလက္ခဏာတွေကအနိစ္စလက္ခဏာကိုတော့ထောက်ခံထားပါတယ်မြေတစ်ခုရဲ့ရေစီးကြောင်းကိုဖြတ်ကူးလိုက်ပါတဲ့နောက်အဲ့ဒီရေစီးကြောင်းဖြတ်ကူးလို့မရတော့ဘူးတဲ့ဒီလိုဆိုရစကားရှိပါတယ်ဒါမှဒါကအနိစ္စဗုဒ္ဓအယူဝါဒအနိစ္စကိုထောက်ခံချက်ပေးတဲ့သဘောပါပဲဘုရားယူဝါဒကိုကျင့်တတ်လို့ထောက်ခံတာတော့မဟုတ်ပါဘူးသူတို့အမြင်နဲ့ပြောတာပါသို့တော့အဲ့ဒီအမြင်ကတော့ပညာအနိစ္စလို့ခေါ်ရတယ်အပျော်တဲ့အနိစ္စအနိစ္စမြည်တဲ့တရားရဲ့သဘာဝလက္ခဏာမြင်ပြီးတော့အခုဖြစ်ပြီးတော့အခုပြတ်သွားတာဒီလိုမြင်တဲ့အနေမျိုးတော့မဟုတ်ပါဘူးပရမဆတ်ဆတ်ကိုမြင်ပြီးတော့ပေါ်ပြီးတော့ပြောက်သွားတဲ့အမြင်မျိုးတော့မဟုတ်ပါဘူးဒီဟောင်းတွေကအောက်စီးစီးပြီးတော့ရေသစ်တွေနောက်ထပ်လာလာနေတာကိုပဲအဲ့ဒါကြီးအဟောင်းသစ်ပြောင်းလဲဖြစ်နေတယ်လို့အပေါ်ယံရောပညာအနေနဲ့သိတဲ့သဘောပါပဲပရမဆတ်ဆတ်ကိုသိတဲ့အနေမျိုးတော့မဟုတ်ပါဘူးတာမအနိစ္စလက္ခဏာတော့ထင်ပြီးတော့ဒုက္ခလက္ခဏာဒုက္ခနဲ့အနတ္တတော့သူတို့မထင်ပါဘူးအတုပါလို့လည်းမထင်ပါဘူးအဲ့ဒီတည်းကတစ်ခုလောက်ပဲအစိတ်ပိုင်းတစ်ခုလောက်ပဲတမန်ငါရှန်ငါရှက်ပြီးတော့မြင်တာပါပဲဒီတော့ကိုယ်တည်းကယုံနာတရားတွေဟာကဏ္ဍဆိုတာတိတ်တီးနေတဲ့သဘောကိုရှင်းတဲ့နောက်လည်းကပေါ့လေသဘောတူကြီးဖြစ်နေတော့တစ်ခုတည်းလို့ထင်ရပါတယ်ဒီမှာအောက်ကလည်းကြီးအပေါ်လည်းကြီးတယ်ဆိုတော့ကြီးဟာတစ်ခုတည်းလို့ဖြစ်နေတော့တိတ်တီးနေတော့ထိုင်ကြည့်နေလို့ရှိရင်ဒါပဲလို့ဒီလိုပဲထင်ရတဲ့သဘောပါပဲအမှန်ကတော့ဤဟောင်းတွေကအောက်ဆုံးစီးပြီးတော့နောက်ထပ်ရည်သည့်တွေပဲအဆင်ပြတ်ပြောင်းလဲပြီးတော့ဖြစ်နေတဲ့သဘောပါပဲခန္ဓာကိုယ်မှလည်းပဲဒီတိုင်းပါပဲအဟောင်းတွေပြောင်းလဲပြီးတော့ဖြစ်ကဏ္ဍဆိုတာကတလုံးတစ်ခဲလို့ဒီအဓိပ္ပာယ်ရပါတယ်သဘောတူတွေလုံးခဲပြီးတော့နေတာပါသိတည်တယ်လို့လည်းဆိုပါတယ်သိတည်တယ်ဆိုတာကအကြလာမရှိအောင် စေနေတာဗောလေစေနေတာကြစ်လစ်နေတာဗောလေအဲဒါဘောကြစ်လစ်တိတ်တိတယ်လို့လည်းဒီလက်ဆိုပါတယ်သူကတော့အဲလိုခဏတွေဖြစ်နေပါတယ်တော့ရုပ်ပေါ်မှာခဏဗိဒ္ဓပေါ်ရုပ်ပေါ်မှာခဏမြင်တာကတော့ပညာထင်တာမဟုတ်လို့ပညာအနိစ္စသဘောမြင်တာမဟုတ်လို့အနတ္တမြင်နိုင်ပါဘူးကိုယ်တည်းကအနိစ္စမြင်တဲ့ယုံနာတရားတွေစိုက်ရှုလို့သဘာဝလက္ခဏာကိုလည်းပဲမြင်ပြီးတော့သူတို့ပြောက်ပြီးတော့ပေါ်ပြီးတော့ပြောက်ွယ်သွားတာလေးတွေကိုသိပါမှအနတ္တတင်ညာအနတ္တပညာဆိုတာဖြစ်နေပါလေအနိစ္စဆိုင်ကြီးတော့မေကြီးရအနတ္တဆင်ညာစံထာတိလို့ဒီလိုဟောထားတာရှိပါလေယုံနာတရားတွေပေါ်မှာမမြဲတဲ့ယုံနာတရားတွေပေါ်မှာသူတို့ဖြည့်ဆဲလိုက်ပြီးတော့ရှုလို့တဘာဝလက္ခဏာမြင်ပြီးတော့ပေါ်ပြီးတော့ပြောက်တာတိသွားတာကဒါအနိစ္စတင်ညာလို့လည်းခေါ်ပါတယ်အနိစ္စနုပ္ပစနာလို့လည်းခေါ်ပါတယ်အဲ့ဒါအနိစ္စနုပ္ပစနာအစ်စ်ပါပဲဘာဖြစ်လို့လဲဆိုတော့တိမြတဲ့အရာကတကယ်မျက်မှောက်တွေ့လို့ရရတဲ့ပရမအစ်စ်မဟုတ်လို့အဲ့ဒီပရမအစီအနေဆိုင်မိတဲ့တရားရဲ့ပြုတ်ွယ်ပွားသွားပုံသိပါမှဟောဒီမှာဇီဝအတ္တမရှိဘူးအသက်ကောင်မရှိဘူးငါကောင်မဟုတ်ဘူးတဘာဝတက်တက်ပဲဆိုတော့အတိအမြဟာရှင်းရှင်းပေါ်ထွက်လာပါတယ်ခုနရည်စည်းကြောင်းအဟောင်းသိပြောင်းလဲပြီးတော့မြေုံနဲ့တော့အနိစ္စမြင်တယ်အနိစ္စလက္ခဏာမြင်တယ်လို့ဆိုလို့မရပါဘူးသူကပြညာမြင်ပါအပေါ်ရံကျော်ဆက်ပြီးတော့ထင်တလုံးနဲ့ပေါ်လေးသတ်မှတ်တဲ့သဘောပါပဲတကယ်ညာတော့မဟုတ်ပါဘူးအဲ့တကယ်ညာလို့တော့ယူဆမှထားနဲ့အခုစာပေသဘောအရာမမြဲခြင်းရဲ့သဘောပဲအတုပဖြစ်တဲ့ရုပ်တဘာဝကိုမြတ်စင်ရဲ့သဘောပဲအတုပါလို့တကယ်ချင်းချင်းရှားရှားပေါ်ပေါ်လွင်လွင်ရှုမြင်မှုဟာအခုလိုသတိပဋ္ဌာန်ဤနဲ့ရှုမြင်မှုဟာခန္ဓာနုပ္ပစနာပဲဝေဒနာစသည်အဲ့လိုရှုမြင်လို့ရှိရင်ဝေဒနာနုပ္ပစနာစသည်လည်းမြည်တော့တာပါပဲဒီတော့တကယ်ချင်းချင်းရှုမြင်မှုဆိုတာကခုနစောစောပိုင်းကပြောခဲ့တဲ့အာရီအပြည့်ပါရပါရှုခွေဘွားလည်းပေါ်လာတာနဲ့အဲ့ဒီစီရှုမှတ်တဲ့စိတ်ကလေးရောက်သွားအောင်အပုတိဖြစ်တုံးအားပြရပါလေအားဆက်ရပါလေနည်းနည်းလေးမှအစ်ဆက်ဆက်လုပ်လို့မရဘူးစီလေးနှိမ့်ခံလို့မရဘူးဖြတ်ဖြတ်လတ်ရှိရပါတယ်ဓမ္မအဲ့ဒီလိုဖြတ်လတ်မှုရှိနေလို့ရှိရင်အပြင်းထူတဲ့အတွက်စီလေးနှိမ့်ခံတဲ့အတွက်ကိလေသာကဥသွားတော့လည်းငင်းပေါ်တဲ့အာယုံမှာကိလေသာအစူစီဝင်သွားပြီအ ਨੇ ဆုံးမိအောင်မမှတ်နိုင်ဘူးဆိုတော့မိအောင်အဲမတွန်းအားမရှိဘူးဆိုလို့ရှိရင်အပြင်းကအယုံဝင်လာတာပဲရုပ်ရည်မှုကအယုံဝင်လာတာပဲနောက်မတိမှုပြန့်လွင့်မှုအရှက်အကြောင်းမဲမှုအစသည်ပေါ့လေအကုန်လုံးတော့ဆက်ရှိဝင်တော့တာပဲဒါအဲ့ဒါကိလေသာအစူစီတတ်တယ်ပဲပေါ်ပေါ်ရဲ့လည်းငင်းအားဆိုင်လို့အဲ့ဒီစီဆက်ရောက်သွားပြီဆိုလို့ရှိရင်အဲ့ဒီရှုခွက်ပေါ်မှာဘာဝနာစိတ်ကဥသွားတော့ခန္ဓာအပြင်းထူမှုကအစအခြားခြားစိတ်အညစ်အကြေးအဆူအစီးတွေမကတ်တော့ဖြစ်ခွင့်မရတဲ့အနေနဲ့ခြောက်တွေ့သွားတယ်သူကအဲ့လိုခြောက်တွေ့အောင်ပြလွတ်တတ်တဲ့အစွမ်းရည်တတ်တည်ရှိရတယ်သူမှာထက်တဲ့တန်တာအစိုက်ပြီးတော့အဲ့ဒီပုံမှာစိတ်ကလေးကကတ်သွားပြီဆိုရင်အဲ့ဒီတတိကတတိမဲ့လို့ဖြစ်ခွင့်ရှိတဲ့ကိရိသာတွေကိုသူကအရက်ခဆောက်လျှောက်တယ်အာဝရဏတားဆီးထားလိုက်တယ်ပိတ်ဆို့ထားလိုက်တယ်လုံလုံချုံချုံဖြစ်သွားပြီတခဏဝိမုတ်တိလွတ်မြောက်သွားပြီအဲ့လိုဆိုရင်တတိရှိရတဲ့သူက ဆွေမြတ်စွာရှိမရအောင်မှာစိတ်ကလေးရတခဏစိုက်စိုက်ကြတော့ရှုွက်ပေါ်မှာစိတ်ကမကတ်တာမရှိဘူးအဲအဝေးလည်းလင်းဆွင်သွားတာမရှိဘူးကတ်ပြီးတော့စိုက်ပြီးတော့ငြိမ်ကြသွားတယ်အဲ့တော့စိတ်တခြားတော့မဖြစ်အောင်လို့သူကကိုယ်မှန်းတဲ့ရှုွက်ပေါ်မှာစိတ်ကလေးစိုက်ကြအောင်ရလို့ပြတယ်အဲ့ဒီဆိုရင်တတိတွေလည်းပေါ်လာတယ်နောက်ရုပ်သဘာဝတစ်ခုခုပေါ်မှာပေါ့လေစိတ်ကအပြည့်ကပ်ပြီးတော့စိုက်ကြပြီဆိုလို့ရှိရင်သံဃာညခေါ်တဲ့အတိလည်းဖြစ်လာတော့တာပဲအဲ့ဒီစမားကြီးဝင်လာတဲ့အခါမှာစဉ်းစားကြည့်ပေါ့ပိုင်နေစွာရှုဝေးတဲ့အောက်ပေါ်မှာကိလေသာတွေနည်းနည်းလေးမှဖြစ်ခွင့်မရတော့ဘူးလက်ငင်းအကျိုးတက်ရောက်သွားတယ်အဲ့နောက်ပိုင်းကျမှအဲ့ဒါတွေကတွေ့နဲ့ရှင်းပြီးတော့ပြပါမယ်အခုပြောခဲ့တဲ့အာတာပအစရှိတဲ့တရားကောင်းတရားမွန်တွေကိုမိသားနာမဖြစ်ပွားစီရတာဟာဘာဝနာခေါ်တာပဲတမနစ်မှာစက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်မှာဒီချိန်ရထွက်လိုက်လို့ရှိရင်ဒီလိုအတာပါပေါင်းပေါ့လေအချိန်60နှစ်မိနစ်မှာဒီချိန်ရတွက်ရင်ပဲအချိန်30ဖြစ်သွားပြီတဏှာကြီးဆိုဘယ်လောက်ရှိမလဲဆိုတော့တွက်ကြည့်ပေါ့အဲ့ဒါလိုဘာဝနာစိတ်တွေပေါ့လေဒါတွေကိုဖြစ်ပွားစေတဲ့ဘာဝနာလုပ်ငန်းတွေဒါတွေရှိနေလို့ရှိရင်ပြည့်စုံနေလို့ရှိရင်ခုနပိုင်နေစွာရှုရတဲ့ရုပ်ကာယပေါ်မှာရောအခြားအခြားသဘာဝတရားတွေပေါ်မှာရောဖြစ်နိုင်ခွင့်ရှိတဲ့ကိလေသာတွေပေါ့လေကိလေသာဆွဲတွေကလွတ်နေတာဝိရတ္တိသမာဓိပညာနဲ့ယုံကံနေတော့အဲ့ဒါနေလွတ်နေတာဆွဲရလွတ်နေတာဆွဲရလွတ်တယ်ဆိုလို့ရှိရင်မိမိဘဝကိုယုံညံ့တဲ့စိတ်ထားကနေပြီးတော့ဆွဲမြင့်တင်ပြတာပဲဘဝစိတ်ဓာတ်မြမောက်ပြုလုပ်ပြတာပဲအဲ့ဒီလုံငန်းကိုဘာဝနာလို့ခေါ်တာပဲအဲ့ဒီဘာဝနာရဲ့အကျိုးမသိလို့ဉာဏ်တို့တန်ဖိုးထားမှမသိတဲ့ပုဂ္ဂိုလ်တွေကတော့ဘာဝနာလက်မဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။အဲ့ဒီဘာဝနာလက်မဲ့ပုဂ္ဂိုလ်များကတော့ရုပ်ပေါင်းကာယမှာအလွန်မဲ့အထင်ကြီးနေကြပါတယ်။တစ်လုံးတစ်ဘဝလုံးတရုပ်ထဲတကူထဲလည်းအမြဲတည်နေတယ်လို့လည်းပဲထင်နေကြပါတယ်။ကောင်းစားချမ်းသာနေတယ်လို့လည်းပဲထင်ကြပါတယ်။မြင်ရတာကောင်းကြရတာကောင်းနိုင်ရဆရာထီးရတာအကုန်လုံးကောင်းကြီးလို့လည်းထင်နေရပါတယ်။ဘယ်ဟာမှစကို့လိုတိုင်းသွားနိုင်တယ်စားနိုင်တယ်ခံစားနိုင်တယ်ပြုနိုင်တယ်ပြောနိုင်တယ်ပေါ့လေအစိုးရတဲ့ဇီဝအတ္တလေးတတ္တဝကောင်လေးအသက်ရှင်နေတဲ့အကောင်လေးရှိနေတယ်လို့ဒီလိုလည်းပဲထင်မှတ်ရတာပါလေလက်ပါတင့်တယ်တယ်လို့လည်းဒီလိုထင်နေကြတာပါပဲအစွဲကနားနေပြီဒါလို့အစွဲနားနေတာကိုတော်ယုံတန်ယုံစွန့်အားနဲ့မရပါဘူးစွမ်းအားဒီအများကြီးထုတ်ออกมาပါအခုစွမ်းအားဒီထုတ်တဲ့သဘောပါပဲအားစိုက်ပြီးတော့ပေါ်တိုင်းအာရုံကိုအပူတစ်ပြည့်အားစိုက်တာစွမ်းအားဒီထုတ်နေတာထက်တန်ထက်တန်အားစိုက်လို့ရှိရင်နောက်ပိုင်းကတတိသမာဓိပညာဆိုတာအလိုလိုလိုက်လာတော့တာပါပဲအဲ့ဒီလိုဘာဝနာလက်မဲ့ပုဂ္ဂိုလ်များရဲ့အထီးကြီးခံရတဲ့ရုပ်ကိုမှာပေါ့လေမမျက်စိရဲ့အတ္တမဟုတ်မတည်တယ်မလှပါလို့တကယ်ရှုမြင်နိုင်ဖို့ရမလွယ်ကူပါဘူးခဲရနေလို့ပါပဲမလွယ်ဘူးခဲရလို့မရဘူးလို့တော့ဒီလိုတော့မမှတ်ပါနဲ့ဘယ်လောက်ပဲခဲနဲ့မလွယ်ကူတဲ့ကိစ္စပဲဖြစ်စေအလေးကျင့်များလို့ရှိရဲ့နောက်ပိုင်းတိတ်ကိုလွဲလာမှာပါပဲအစပိုင်းလေးရတော့နည်းနည်းတော့လောတဲ့ကရိယာတစားပါတာဖြစ်လို့လိမ့်မယ်လောကမှာပဂတိမျက်စိနဲ့မမြင်နိုင်တဲ့အရာကိုဆက်ရှိပါတယ်အဲ့ဒါတွေကိုမျက်မှန်နဲ့ကြည့်လို့ရတဲ့ဟာမျက်မှန်တတ်ကြည့်ရတယ်မမလူမှန်ပြောင်းလဲကြည့်လို့ဖြစ်စကောင်းတဲ့အရာဆိုလို့ရှိရင်မမလူမှန်ပြောင်းနေတက်စီပြီးတော့ကြည့်ရပါတယ် ရုပ်ကုမှလည်းပဲမမြဲစသည်ပေါ့လေအမှန်တိုက်မြင်နေအောင်ပေါ့လေယောဂီမှာအထုလက်နဲ့အကူကြီးတစ်ခုလိုနေပါတယ်အကူကြီးစုလိုနေပါတယ်အဲ့ဒီအကူကြီးတွေကတော့အခြားမဟုတ်ဘူးဘုရားမြတ်စွာကအမှန်နဲ့နဲ့ခက်ခဲတဲ့အရာတွေကိုလွယ်လွယ်နဲ့သိရအောင်လို့ဟောဒီဝိရိယတတိသမารိပညာလက်နဲ့ကောင်းအကူကြီးကောင်းနေတတ်စီပြီးတော့ကြီးကြလို့ဒီလိုသဘောမျိုးပိုက်ပြီးတော့အတ္တပိစမ္ပဇန္တစတိမှာဆိုတဲ့ဒီစကားမိကြရတာပါဒီတော့ကာယကာနိပါစီဝိရတိဟာပထမဆုံးအကျဉ်းစာလုပ်ငန်းစဉ်ပြပြီးတော့ကာယနိပါစီမှာကာယနိပါစနာအယဖမ္မတ္တရှုတယ်ဆိုတာဘာဒီဘာလဲဆိုတာဘယ်ဘာဒီထက်ရှုရမလဲဖမ္မတ္တဘယ်စွမ်းအားဒီထက်ရှုရမလဲဘယ်လိုအကူအညီယူရမလဲဆိုတဲ့တိလိုတဲ့မေကုံကိုမြတ်စွာဘုရားကကာနုပဿနာမှာအနုပဿနာရဲ့အထယ်ကိုသဘာဝကိုအတ္တပိစမ္ပဇ္ဇနာစတိမှာဆိုတဲ့စာပဲကလေးနဲ့အပြည့်အစုံပြပါတယ်ရတုံးစကားနဲ့ပြောလို့ရှိရင်ဖောက်မှုပင်မှုကအစလင်းရင်လက်လက်ဆက်ဆက်ပေါ်တဲ့အာယုစီကိုရှိမတဲ့စိတ်ကလေးရောက်သွားအောင်စိတ်တစုရောက်သွားအောင်အပုရိယအားဆက်ရမယ်ခေစကားနဲ့ပြောလို့ရှိရင်တွန်းအားတစီပေးရမယ်စက္ကန့်တိုင်းတွန်းအားတစီပေးရမယ်နည်းနည်းလေးမှလတ်လို့မရဘူးနည်းနည်းလေးမှအစ်စစ်စစ်လွတ်လို့မရဘူးနည်းနည်းလေးမှအလစ်ခံလို့မရဘူးတွန်းအားတစီရှိနေပြီဆိုလို့ရှိရင်ရှိမတဲ့စိတ်ကလေးဟာအဲ့ဒီမှာသွားပြီးတော့ကတ်တော့တာပဲသုံးဖို့တတိကလေးကအဲ့ဒီမှာသွားပြီးတော့ဆွဲဆွဲမြဲမြဲကတ်တော့တာပဲတတိပဋ္ဌာနာဆိုတဲ့အတိုင်းပါလိအာယုအနိကတီသွားတော့တာပဲအဲ့ဒီအနိကတီသွားတဲ့တတိကလေးဖြစ်သွားတာပဲအနိကတီသွားတဲ့ဆိုတာဒီကအားစိတ်သလောက်တတိလေးကလည်းပဲစင်စမပြဖြစ်နေတယ်လို့ဒီလိုဆိုလို့ရတယ်စီချောင်းကြီးလိုထင်းနေတော့တာပါတရားဝိရိယကတစ်ချက်အားဆက်လို့ရှိတစ်ချက်စာတတိအဲ့မှာခတ်တော့တာပဲတတိလေးဖြစ်သွားတာပဲကတ်ပြီးတော့တည်တယ်ဆိုတာအဲ့ဒီတတိကလေးပေါ်တိုင်းအာယုပေါ်မှာဆင်ဆက်ပြီးဖြစ်နေတာဟုတ်တော့ပြောတာအဲ့ဒီတတိကလေးကပေါ်တဲ့အာယုပေါ်နေတဲ့အာယုမှာဆင်ဆက်ပြီးဖြစ်နေပြီဆိုလို့ရှိရင်ဒီစိတ်ပဲပြေးမလဲနောက်တစ်ခါလဲစူးစီးထားလိုက်တာပဲတမာတိကလည်းအလိုလိုဖြစ်လာတာပဲတော့လေတင်းနဲ့လှုပ်ရှားတဲ့သဘောပေါ်မှာစိတ်ကလေးကကျသွားရဲ့ဆွဲဆွဲမြဲမြဲကျသွားပြီဆိုလို့ရှိရင်တောက်သဘောတင်းသဘောလှုပ်သဘောလေးတွေပေါ့လေဝါရောရဲ့သဘာဝလက္ခဏာသိလာမယ်အဲဒီတောက်နဲ့လှုပ်ရှားတဲ့သဘောလေးတွေပေါ်ပြီးတော့ပျောက်ပေါ်သူမှရှိနေတဲ့လက္ခဏာတွေသိလာမယ်ကိုယ်စီလက္ခဏာလည်းသိလာမယ်သူရဲ့တူညီလက္ခဏာလေးတွေလည်းသိလာမယ်အဲ့ဒီသိတာဟာသမ္ပဇာနောယသမ္ပဇိညာပဲအလွယ်တွေလျှောက်တည်တာမဟုတ်ဘူးသမ္ပဇိညာဆိုတာမှန်မှန်ကန်ကန်တည်တာတည်လိုက်ပြီဆိုလို့ရှိရင်ဒါရပြည့်ပြည့်စုံစုံတည်တာစာပြောလို့စာပြောလို့တည်တာမဟုတ်ဆရာပြောလို့တည်တာမဟုတ်ဘူးဒါကိုယ်တိုင်တည်တာအဲ့ဒီမှာမှန်ကန်ကပြည့်ပြည့်စုံစုံကိုယ်တိုင်သိရတဲ့နေရာမှာလည်းပဲပလုံးမထွေးကြီးပေါ်လိတခဲနဲ့ခုနတိတ်တိတ်ကြီးတိတ်တိတ်သေးရဲ့မဟုတ်ဘူးဖောင်းတာလေးတခုချင်းတခုချင်းရှေ့ဖောင်းတဲ့နောက်ဖောင်းတဲ့မတူဘူးကွဲကွဲပြားပြားခြားခြားနာနာသိလာတာပကျင်ညခေါ်တယ်အဲ့လိုအတီမျိုးဟာစာတိဆရာပြောလို့သိတဲ့အစအတီမျိုးစဉ်းစားပြီးတော့တည်တဲ့အတီမျိုးတဲ့ထူးခဲ့တာမဟုတ်လို့ထူးထူးခြားခြားတည်လို့လဲဆိုနိုင်တယ်ဒီနည်းနဲ့ပဲသမ္ပဇိညာဆိုတဲ့စကလုံးရဲ့အဓိပ္ပာယ်လည်းပေါ်လာတာဒီနေရာမှာမြတ်စွာဘုရားကလက်တွေ့အထုတဲ့ပုဂ္ဂိုလ်တွေရိုးရိုးညာနာတို့ပညာတို့စသည်မှာသုံးဝင်တဲ့ဒီစကားလေးရွေးပြီးတော့သုံးထားတာဟာတိတ်အဓိပ္ပာယ်ရှိပါတယ်နောက်နေ့ကျမှအဲ့ဒီလိုဒီပုံလေးဒီစာရင်းနဲ့လက်တွေ့ပေါင်းစပ်ပြီးတော့ ရှင်းလင်းတင်ပြပါမယ်။အဲ့ဒီခိုက်တပ်မှာလက်ငီးအကျိုးသိရဖို့ဒီကိုလည်းပဲနိုင်ရှင်းပြီးတော့ပြပါမယ်။ဒီနေ့ကတော့တဏှာကြီးနည်းနည်းလွန်သွားတာဖြစ်တော့ဒီနေ့ဒီမှာပဲရချအောင်စို့
။စာဓုစာဓုစာဓု